ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးတရားစွဲဆိုခံရတဲ့နိုင်ငံရေးလှုပ်ရှားသူတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုစစ်ကောင်စီကဖမ်းဆီးအကြက်ကင်ဖိအားပေးတာတွေရှိနေတယ်လို့ရှင်းနေအတိုင်းအဝိုင်းကပြောပါတယ်ဒီတရင်ပအတွင်းပါပဲနိုင်ငံရေးအမှုလိုက်နေတဲ့ရှင်းနေ10ဦးထက်မနည်းဖမ်းဆီးခဲ့ရပြီးသူတို့ကိုဘယ်နေရာမှာစစ်ဆေးနေတယ်ဆိုတာလည်းမသိရတဲ့အခြေအနေမှာရှိပါတယ်ရန်ကုန်ကပေးပို့လာတဲ့တရင်ကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
စစ်တပ်ကအာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြသူတွေနဲ့အတိုက်အခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချရတယ်ဇက်တိုက်လုပ်နေတယ်လို့ပဲနိုင်ငံရေးအမှုတွေကိုပါလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုလည်းဖိအားပေးရတွေအပြင်ဖမ်းဆီးမှုတွေပါရှိလာနေပါတယ်ရန်ကုန်တိုင်းအတွင်းမှာဒီတစ်ပတ်အတွင်းရှင်းနေ၃ဦးထက်မနည်းအဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့ရှင်းနေသူက VOA ကိုပြောပါတယ
်ရန်ကုန်ဘက်မှာတော့ဆုံးရောက်တော့ဖမ်းနေလို့ပြောနေတယ်လက်ရှိတော့ဒုံးကြီးမှဝင်နေတာထောင်ရင်တော့ရောက်မလာဘူးဖမ်းသွားတာပဲရှိတယ်ဘယ်နေရာမှာဒီဒုံးကြီးဝင်နေရှာလို့လည်းမရှိဘူးအဲမြို့သူကြီးနှစ်ယောက်နဲ့မြို့သားတစ်ယောက်တော့ပြီးတယ်ရှာလို့ဟုတ်အသေးသေးတော့လိုက်နေတယ်ဟိုအတိအကျတော့နည်းနည်းသိမရဘူးအေးမတိသေးဘူးဆိုတာကဟိုဆုံးနေလို့ဒီမှာရှာလို့ကအခုကတည်းကနည်းနည်းချက်နေလို့တော့လားတစ်ခါမှမကြားရှိရတဲ့အမှုမျိုးဆိုနေနေအင်္ဂါရီလိုကတော့ဆက်တဲ့ဆန်ပြီးနေရတာရှိတယ်။အဲ့တော့ဒီချိန်မှာကြာလို့ကအင်းကြီးဆိုဘူးမှာအပြန်လေးလို့မရဘူ
း။နောက်ဆုံးသိရတဲ့သတင်းတွေအရမန္တလေးဘက်မှာလည်းဒီတစ်ပတ်အတွင်းမှာရှေ့နေ၄ဦးထပ်မံအဖမ်းခံရတယ်လို့သိရပါဗျ။ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့ရှေ့နေသူကအခုလိုပြောပြလာပါဗျ။ဒီ
လိုလိုအောင်လောက်ကို၄ယောက်ဖမ်းတယ်။မနက်ကဖမ်းပြီးတော့အခုကိုရှေ့နေကြီးတော့များရတဲ့ပါဝါလေးတွေ့နေရတယ်နော်ဟိုကြောက်ကြောက်ဘူးတရားတော်တို့သူတို့လိုက်တဲ့ဟာကိုတင်ရအောင်ကဖန်ဆန်သွားပြီအဲတော်တော်မြင်းနေတဲ့နေ့ချက်တာလို့ပြောတော့သူကဟိုတော်တော်ဆန်နေဘူးဘိုးအောင်ပန်တာကိုလည်းလိုက်တော့အဲဘုံရောမှုလို့နပတ်သက်ပြီးတော့ဆိုပြီးတော့တော်တော်နေတဲ့ခါလို့ပြောတယ်အဲဒီဓမ္မတိတာကအမြင်ဘူးလို့ပြောမှာပေါ့အမြင်လဲဆိုတာသူတို့ကထောင်ချမယ်သူတို့ရန်သူတွေကိုတော့ခိုက်ပြီးနေတယ်ဆိုတော့အာရှိပါဘောနော်အဲ့တော့တော့လကားလိုက်တာဆိုတော့ပို့ပြီးတော့သူ့ကိုသူနဲ့ဟိုမှာရွေးလာတယ်အဲ့တော့နောက်ကွာကအာမခေါင်းတော်ကိုပြရတော့သူတို့ရောရာတိပန်းတာလေသူတို့ကလည်းဘယ်နဲ့ကြီးအကုန်ကြိုက်တယ်ဘော
အဆိုပါရှင်းနေတွေဟာလဲမင်းလေးဦးဖို့အကျဉ်းဆောင်တွင်တရားရုံးကနေအမှုလိုက်ပြီးအပြန်မှာအဖမ်းခံရတာပါဖမ်းဆီးခံရသူတွေကတော့ရှင်းနေဦးတင်ဝင်းအောင်နဲ့သူ့ဇနီးရှင်းနေဒေါ်သဲစုနိုင်တော်ခင်တန်းထေရှေ့နေဥတုဒတို့ဖြစ်တယ်လို့သိရပါဗျ။မန္တလေးမှာပြီးခဲ့တဲ့ဧပြီ၈ရက်ကတောင်သူလယ်သမားတွေဘက်ကနေအမှုလိုက်ပါဆောင်ရွက်ပေးလေးရှိတဲ့ရှေ့နေဥစီသူကိုသူ့အနေအိမ်မှာရိုက်နှက်ခံရပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့အမှုတက်ဆွဲဆိုခဲ့ပါဗျ။ရှေ့နေဥစီသူနောက်မှာတော့မန္တလေးတိုင်းဝင်ကြီးချုပ်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်များဘက်ကနေအမှုလိုက်ပေးနေတဲ့ရှေ့နေဒေါ်ရွတ်နုအောင်ကိုစစ်ကောင်စီဘက်ကထမှန်ဖမ်းဆီးခဲ့ပြီးသူ့ကိုလည်းထောင်တသက်အထိပြစ်ဒဏ်ချမှတ်ခံနိုင်ရတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပါငွေကြေးထောက်ပံ့ခြင်းဆိုင်ရာပုံမှန်90ညနဲ့တရားစွဲဆိုထားပါတယ်။အိုးဘိုတောင်အထူးတရားရုံးတရားခွင်များမှအပြန်ဖမ်းဆီးခံရမှုနဲ့နိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှေ့နေအချို့ဟာနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့စိုးရိမ်လာကြပါတယ်။တချို့ရှေ့နေတွေကတော့အိုးဘိုတောင်အထူးတရားရုံးတရားခွင်ကိုမလာဝန်းတဲ့အထိဖြစ်လာတယ်လို့ရှေ့နေအသံဝန်းကပြောပါတယ်။ဒီကရက်လာကလည်းစကိုင်းတိုင်းမုံရွာမြို့မှာ NLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာညှိနှိုင်းရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးမိုးစောထွန်းအပါအဝင်ရှင်းနေ၃ဦးအဖမ်းခံခဲ့ရပါတယ်။နောက်ထပ်ရှင်းနေ၂ဦးထက်မနည်းလဲလိုက်လံဖမ်းဆီးလို့တင်းရှောင်နေရတယ်လို့နှီးဆက်သူတွေကဆိုပါတယ်။ရှင်းနေတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရှင်းနေ၃ဦးကတော့အခုလိုမှတ်ချက်ပေးပါတယ
်။ဒီဥပဒေရစစ်တမ်းကားလို့လုံနေတဲ့သူကြီးရာဇဝင်စစ်ကောင်းဆုံးအမျိုးရင်းနဲ့ရဲစစ်မှုစကောင်းရှင်။ဒီမှုရဲစစ်ဖြစ်ဥပဒေစဉ်းစားဝယ်ဖို့လူတွေတဲ့ပုဂ္ဂိုလ်ကျားဆွဲခံထားတဲ့ပုဂ္ဂိုလ်သူ့ရဲ့ဥပဒေစဉ်းစားဝယ်ရမယ်အလုပ်ကြီးရှိနေတော့အဲ့လိုကိုလုပ်တာကိုဒီမှုတွေကိုလက်ပါဆောင်လို့ပါလာတဲ့ပုဂ္ဂိုလ်တက်ပြီးအကြောင်းတစ်ခုနဲ့အရင်းနဲ့ကျွန်တော်ဘာသာတို့ကလက်ခံနိုင်လို့ဒါကဆုံးမဲ့ကျားဆွဲခြင်းစနစ်ကြီးကျောင်းကတော့မျိုးရည်ကပြီးတော့တဲ့စစ်စာကိုဆက်ပြီးတိုင်းနေပါ။အဲ့လိုမျိုးပဲဒီစစ်မျိုးကတော့ဒီကအဲ့ဒီလိုမျိုးလုပ်ကလေးအဒီဖြစ်နေနေနိုင်ငံရေးတက်တာလုပ်ကြနေနေ 都有一些呀，都在家，家的时候干的，人干的是咯。干了就发现那些家伙在在路旁嘛，那些那边有不呢？
ခုလိုရှင်းနေရီဖန်စီခံရမှုနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီပြန်ကြားရေးဗိုလ်ချုပ်စော်မင်းထွန်းကိုလည်း VOA က3ရက်တိုင်တိုင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရန်ကုန်မန္တလေးအပြင်ရှမ်းပြည်နယ်နောင်ချိုနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှင်းနေတချို့ဖန်စီခံရမှုတွေရှိနေပါတယ်ဒီလူတွေကိုလည်းအကြမ်းဖက်ဥပဒေပုံမှန်တွေတက်ပြီးတရားစွဲဆိုထားပါတယ်အနာသိမ့်ပြီးကာလတစ်နှစ်ကျော်အတွင်းမှာဖန်ဆီးခံရတဲ့ရှင်းနေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှင်းနေအတန်းဝိုင်းကနေသိရပါဗျာခင်ဗျာ